ချင်းပြည်နယ်ပလဲဝဒေသမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကင်တအေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံပြည်သူတွေထမှန်တိမ်းရှောင်နေကြပါဗျ။စစ်ရှောင်ပြည်သူတွေထံကိုကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့ဟာလည်းလုံခြုံရေးအခြေအနေကြောင့်မရောက်ရှိနိုင်သေးပါဘူး။လက်ရှိချင်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်တောင်ပိုင်းပလဝဒေသမှာအစိုးရတပ်မတော်နဲ့ AA ခေါ်ရခိုင်လက်နက်ကင်တပ်အကြားမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာသလိုတိုက်ပွဲဖြစ်ပွားနေတာဟာလည်းအခုဆိုရင်ရက်တက်တက်နှစ်ပတ်နီးပါးကြာမြင့်လာနေပြီဖြစ်ပါတယ်ဒီရက်ပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခကအခုလိုပြောပါတယ်
တိုက်ပွဲကတော့မနေ့ကလည်းပဲထပ်ပြီးတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်ကြတယ်။တိုက်ပွဲပြင်းလာတဲ့ဥစ္စာကတော့ခေရင်းနေကြရစပြီးတော့တိုက်ပွဲကဒီနေ့တည်းကပိုပြင်းလာတယ်။ဒီပြင်းနေမှလည်းပဲတို့ဒီဓမ္မတမ်တို့ကတည်းကနေအကြီးကြီးအဲ့မှာ position ပြင်းနေနေလည်းပဲတို့ဒီခြေလိုက်ဒီယာနာတဝက်ရဲ့နောက်ဒိုးချောင်းဝါယာနာတဝက်ရဲ့နောက်ဒီဒေါ်ဒီတောင်ဆိုတဲ့ရှိရတယ်။နောက်ဒီခေလိုက်ဝါဆိုတဲ့ယာနာတဝက်ဒီကမှာသူတို့ဒီဓမ္မတမ်တော်ကနေပြီးတော့မှလက်လက်ကြီးတွေနဲ့အပေါ်ဒေတာတစ်ခုလုံးကိုလေးရောညပါပြလာတာရှိကြရ။မနေ့ကဒီတုံးရက်နေ့မှာဒီဓမ္မတမ်တော်ကနေပြီးတော့ဒီခိုင်တမ်တော်ဒီအခြေကျတဲ့ဒေတာကိုသူတို့အလုံးရင်းထဲကိုထုတ်ပြင်တာမနေ့ကတနေ့ကဒီမှာထုတ်ပြင်တယ်ညကိုလာရီဒေါ်လာဝပဲဟိုတနက်တာကနေနဲ့ကြန့်တော့တယ်။ဒါမျိုးလို့သူတို့လက်လက်ကြီးတွေကတော့အဆက်မပြတ်ပြ
တိုက်ပွဲပြင်းထန်တာကြောင့်ဒေတာကန်ရွာသား200ကျော်လောက်ထပ်မံထွက်ပြေးရကြောင်းလည်းပြောပါတယ်။
ဒီကတည်းကကြည့်ရတာတွေကတော့ဒေလွတ်တဲ့နေရာတွေကိုရှောင်နေကြတယ်ဆိုတော့အခုအဲ့ဒီတလဲချောင်းရဲ့အပေါ်ပိုင်းအဲ့ဒီဘက်မှာတော့သစ်ဆောင်ပြည်သူတွေဟိုနေရာဝန်းကျင်လောက်အဲ့ဒီဘက်ကိုရောက်နေကြပြီ။နောက်ပစားနေရာတွေမှာလည်းကြောက်ရောက်နေကြတယ
်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ချင်းပြည်နယ်အစိုးရအဖွဲ့ကစီပင်တရားရေးလျှက်စစ်နဲ့စစ်မှုလက်မှုဝင်ကြီးစလိုက်အိုက်ဇက်ခင်ကသူတို့ရရှိထားတဲ့ဒုက္ခသည်စီးရင်ဟာ300ကျော်လောက်ရှိကြောင်းပြောပါတယ
်။သူကဘက်ကအခြေအနေကတော့ကျွန်တော်ကြားရတော့တိုက်ပွဲရှိနေသေးတယ်လို့ကြားရပါတယ်။လုံးလုံးစေကျွန်တော်တို့တရားဝင်အစိုးရဘက်ကရတာတော့300ကျော်ပေါ့လေ။တော်တော်ပြင်မှာတော့ဒီထက်လည်းများနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့အကြည့်ကြောက်ောက်ယူဖို့အခက်အခဲရှိနေသေးသေးဖြစ်ပါတယ်။ကျွန်တော်အစိုးရအနေနဲ့ကတော့သူတို့အတွက်လိုအပ်တဲ့အရိတ်ခါဆန်ပေါ့နော်အရိတ်ခါဆန်စေဝါဟိုဖြစ်တဲ့အရှိတွေအားဒီကိုကျွန်တော်ထပ်ပံပေးသဖို့အစီအစဉ်ရှိပါတယ
်ဆစ်ရှောင်ဒုက္ခတဲ့အများစုဟာရှင်းလဝကြေးရအနီးမှာခိုးလုံနေကြောင်းလည်းပြောပါတယ်ပလဝဒေတာကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတူဦးကတော့လုံခြုံရေးအခြေအနေအရဒုက္ခတဲ့တွေစီကိုတွားရောက်ဖို့ခက်ခဲနေကြောင်းပြောပါတယ်
အခုလက်ရှိအနေထားတော့ကျွန်တော်တို့လည်းကိုယ်ဆောက်ပြန်လာတော့လက်ရှိကျွန်တော်တို့ဒီမြို့ပေါ်မှာကျွန်တော်ကွန်ပျူတာကျွန်တော်ဖွင့်ကြတယ်ဒါနဲ့ကျွန်တော်တို့ဒီ PU ပို့ဆောင်ရေးအပိုင်းမှာကျွန်တော်သွားဖို့လာဖို့ကြာရင်နေတော့ဒီလုံခြုံရေးအပိုင်းကိုကျွန်တော်စဉ်းစားနေတဲ့အတွက်လို့ရှိကျွန်တော်တို့ဒီကိစ္စကိုစစ်ဆောင်တဲ့နေရာမှာရောက်ဖို့ဆိုတာတက်ခံခံနဲ့ဆိုညှိနှိုင်းမှကျွန်တော်လုပ်နေပါလေကြာလက်ရှိအနေထားတော့ကျွန်တော်အဲ့ဒီမှာဒါစစ်စစ်မှကျွန်တော်တို့မရောက်ဖြစ်သေးဘူးကြာ
ဒီလ9ရက်နေ့ကတော့ AA အပါအဝင်လက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ဖွဲ့စည်းထားတဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးကော်မတီအဖွဲ့ဝင်တွေနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ကော့ရှန်ဟာမြန်မာပြည်ငင်းချမ်းရေးအတွက်တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာအစိုးရတက်မတော်ဘက်ကပလောင်ကိုကန် AA တို့နဲ့နိုင်ငံရေးဆွေးနွေးမဲ့အလားအလာပေါ် PSLF ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ
်။မစ္စတာဆွန်ဘိုဆန်ကပြောပြချက်ရကျွန်တော်မေးကြည့်တာကတော့ကျွန်တော်သုံးဖက်ပေါ်တဘောထားပေါ့မြန်မာတက်မတော်ရဲ့တဘောထားဘလို့ရှိလဲမေးတော့မြန်မာတက်မတော်ကတော့တဘောထားတော့ပြောင်းပါပြီတွေ့ချင်းစိတ်တော့ရှိပါတယ်ဒါပေမဲ့တခြားအဖွဲ့ကြီးများလို့ဒန်းလူကြီးတော့မသိနိုင်ဘူးအခွင့်အရေးတော့ရမှာမဟုတ်ဘူးဆိုပြီးတော့အဲ့လိုတော့ပြောပါတယ်အထူးသဖြင့်အေးအေးဆိုရင်စိတ်ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးမြန်မာတမတော်ကသူ့ကိုမသိနိုင်ဘူးဆိုတဲ့သဘောထားမျိုးဒီမှာဆုံးရှုံးချက်ကျွန်တော်တို့ကရှင်းပြထားပါမယ
်ပလောင်ကူကနဲ့အေးအေးအဖွဲ့တွေဟာဦးသိန်းစင်အစိုးရကငင်းချင်ရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်မှာဖွဲ့စည်းတဲ့အဖွဲ့တွေဖြစ်တာကြောင့်လည်းအေအေအဖွဲ့ကရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားချိန်မှာစစ်ရေးအရထိုးနှက်တိုက်ခိုက်တဲ့အတွက်ဒါကိုအကြမ်းဖက်လို့ရအဖြစ်သတ်မှတ်တာကြောင့်လို့ပြောပါတယ် FPNCC အဖွဲ့ကတော့မကြာမီရပိုင်းအတွင်းမှာဆွေးနွေးပွဲကျင်းပပြီးအစိုးရနဲ့တွဲဆုံဆွေးနွေးရေးအပေါ်အဖြေရှာဖို့ရှိနေပါတယ်ဒီလ၈ရက်နေ့ကပလောဝမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာစစ်မှုလက်မှုသိပ္ပံကြောင့်သားတဦးသေဆုံးခဲ့တယ်လို့အမျိုးသမီး၃ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ် အစိုးရနဲ့တပ်မတော်ဘက်ကတော့အေအေအဖွဲ့ကအရသားဆက်လီကိုပစ်ခတ်လို့ထိခိုက်တေဆုံးတာလို့သတင်းထုတ်ပြန်ပေမဲ့အေအေအဖွဲ့ကတော့စစ်တပ်ရိတ်ကတင်လှေကိုတိုက်ခိုက်စင်မှာလမ်းကြုံလိုက်ပါလာသူတွေထိခိုက်တာလို့တုံ့ပြန်ထားပါတယ်